အမေရိကန်သမ္မတလောင်းရွေးကောက်ပွဲတွေအပေါ်နောက်ဆုံးထွက်လာတဲ့လူမှုစစ်တမ်းတွေကသမ္မတလောင်းတွေဖြစ်လာနိုင်တဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ကြားရွေးကောက်ပွဲမှာအပြိုင်အဆိုင်အကျိတ်အနေရှင်ပြိုင်ရလိမ့်မယ်လို့ဆိုပါတယ်။ရီပပ်ဘလစ်ကန်ပါတီအတွင်းထိပ်ပိုင်းခေါင်းဆောင်တချို့ကြားမှာဒေါ်နယ်ထရမ့်အနေနဲ့သမ္မတတယောက်ဖြစ်ဖို့အရေးအချင်းနဲ့ကိုက်ညီပါမလားဆိုပြီးတန်တရားရှိတဲ့အကြောင်းကိုတလျှောက်လုံးပြောလာခဲ့ကြတာပါ။ဒါပေမဲ့လည်းအခုတော့ Republican Party ဝင်တွေဖြည်းဖြည်းမှန်မှန်နဲ့သူတို့ပါတီကသမ္မတလောင်းဖြစ်လာမဲ့သူနောက်မှာရပ်တည်လာနေကြပါပြီ။ Trump ကိုယ်တိုင်ကလည်းသူ့အပေါ်လူတွေရဲ့အမြင်နည်းနည်းပြောင်းသွားအောင်စ조사နေတဲ့အကြောင်း VOA သတင်းတော့ James Mellon သတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးကတင်ပြပါလိမ့်မယ်ရှင်။
ဒေါ်နယ်ထရမ့်အနေနဲ့ဒီနေရာကိုရောက်ဖို့ခက်ခဲခဲတလန်းခဲ့ရတာပါ။သူ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့လူတွေမျှော်လင့်ခဲ့ကြတာမဟုတ်ဘူးလို့တော့ပြောအောင်ပြောရပါလိမ့်မယ်။အခုတော့သမ္မတလောင်းဖြစ်သူကိုကြေညာဖို့နှီးကပ်လာပြီဖြစ်ပါလေ။သူကအခုလိုပြောပါလေ
။ We are going to make America great again, greater than ever before.
American ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံတစ်ခုပြန်ဖြစ်ဖို့ကျွန်တော်တို့လှုပ်ဆောင်ပါပါ။ဘယ်တော့မှအခြေအနေတည်းမဆိုပို့ကောင်းအောင်လုပ်ပါပါ။အားလုံးပျော်ရွှင်ကြပါလိမ့်မယ်။အများလေးစားခံရတဲ့တိုင်းပြည်တစ်ခုကိုကျွန်တော်တို့ပြန်ပြီးတည်ဆောက်နိုင်မှာပ
ါအချိန်ကြာပြီမဲ့လည်းတဖြည်းဖြည်းချင်း Republican Party ဝင်တွေသူ့နောက်မှာမဖြစ်မနေရက်တီထောက်ခံလာအောင် Trump ကလှုပ်ဆောင်နေပါတယ်သူ့ကိုစောစောထောက်ခံကြောင်းကြေညာခဲ့တဲ့ New York ပြည်နယ်အောက်လွှတ်တော်မှ Chris Collins ကအခုလိုပြောပါတယ
် Collaborative listening back and forth
ပေါင်းစပ်ပြီးလှုပ်ဆောင်တာအပြန်အလှန်နားထောင်ကြလာဒီလိုလှုပ်တာဟာ Donald Trump မှာဒီလိုကျွန်တော်တို့ဆက်ပြီးလှုပ်ဆောင်နေတာအပေါ်အမေရိကန်ပြည်သူတွေစိတ်ချလက်ချအကြီးကျယ်လက်ခံကြပါလိမ့်မယ်
။ဒေါ်နယ်ထရမ့်ကိုပါတီရဲ့သမ္မတလောင်းဖြစ်အမည်စင်းတင်မယ်ဆိုရင်ပါတီတွင်ကွဲပြားတဲ့အကြီးကျယ်ပေါ်လာမယ်လို့သတိပေးခဲ့တဲ့ရှေးရွှဲကွန်ဆာဗေးတစ်တွေကတော့ဒေါ်နယ်ထရမ့်အားခံနိုင်နေပါပြီ။ကွန်ဆာဗေးတစ်အားပေါ်ရင်မကြာခဏထုတ်ပေါ်ပြောလို့ရှိတဲ့ဝါရင်တူဖြစ်သူဖရက်ဗန်နက်စ်က
and I'll have to say to my surprise and
Republican party when Trump ရဲ့နောက်မှာတန်းစီပြီးညီညွတ်ညွတ်ရပ်နေကြတယ်လို့သူ့အနေနဲ့မြင်မိပြီးတော့အားသိမိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဒါမျိုးတွေလုံးဝမတွေ့ကြရတဲ့အကြောင်းပြောဆိုသွားပါတယ်ဒီတော့တွင် Trump အနေနဲ့လည်းသူ့အပေါ်မှာလူတွေရဲ့အမြင်ပြောင်းသူ့ကိုယ်သူပြန်တည်ဆောက်နေပုံရပါတယ်တခါသူကအပေါ်စားအမိုက်မှဆိုပြီးတုံတုံထိုးနေခဲ့တာကိုပြန်ပြီးတော့သတိပေးခဲ့တဲ့ Fox ရုပ်သံကသတင်းတော့Megan Gally နဲ့တွေ့ဆုံမေးမြန်းခန်းမှာ Trump ကပြောပြောပြောပြန်ပြီးတော့ပြောနေတာတွေတွေ့ရပါလေ
Well there was a retweet yeah
ဟုတ်လားနှခတောင် Twitter ကနေပြောခဲ့တယ်ဟုတ်ပါတယ်ကျွန်တော်ပြောခဲ့တယ်ဟုတ်တယ်နော
်ဟို
ဒါဆိုလည်းဖြစ်မှဖြစ်ရလေဗျာ
ဒါမှမဟုတ်လည်းအရင်တော့ Trump ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာတွေကိုမကြိုက်လို့ဝေးဝေးရှောင်နေတဲ့သူတွေကြောက်သွားတဲ့သူတွေရှိနေတဲ့အတွက်ဒီလိုလူတွေရဲ့မဲတွေရဖို့ကတော့အခက်အခဲတွေအများကြီးရင်ဆိုင်ရလိမ့်မယ်ဆိုပြီး Gallup စစ်တမ်းကောက်ခံတဲ့အဖွဲ့ကFrank Newport ကမြန်မာတဲ့
The biggest problem when they say what's negative about Trump to the American people.
Trump ရဲ့အကြီးအမားဆုံးပြဿနာကသူနဲ့ပတ်သက်လို့မကောင်းတာတွေဘာတွေလဲလို့ American ပြည်သူတွေကမေးရင်သူ့ရဲ့ပင်ကိုယ်စရိုက်ဆိုပြီးတော့ထောက်ပြကြမယ်။သူကမောက်မာတဲ့သူတိတ်ယဉ်ကျေးတဲ့သူမဟုတ်ဘူး။ထင်းထင်းတင်းတင်းလည်းပြောတဲ့သူမဟုတ်ဘူး။နောက်လူမျိုးရေးအမြင်ကျင်းမြောင်းတဲ့သူမပြောသင့်တဲ့ကိစ္စတွေပြောပြီးနောက်မှတံဝေကရနေတဲ့သူဒီလိုပြည်သူတွေကပြောကြပါလိမ့်မယ်။
ပါရင်ဖြစ်ဖြစ်ဒေါ်နယ်ထရမ့်အနေနဲ့အတန်းကျဲကျဲအရန်ကာရောပြောတတ်တဲ့စီကန်းတွေကိုလေးနဲ့မထားတဲ့သဗ္ဗလောင်းဖြစ်ရေးဝင်ကြိုင်နေသူဖြစ်ကနေတကယ်တမ်းအများယုံကြည်လက်ခံလာအောင်ပြောင်းလဲနိုင်မယ်မပြောင်းလဲနိုင်ဘူးဆိုတာကတော့နိုဝင်ဘာရွေးကောက်ပွဲကဖြေပေးပါလိမ့်မယ်လို့ Brookings Institute ကလေးလာသုံးသပ်သူဖြစ်တဲ့ Phil Gerstner ကပြောပါတယ
် Americans I think at the end of the day tend to be risk averse
အဆုံးသတ်မှာတော့အမေရိကန်ပြည်သူတွေကသမ္မတယူတဲ့အခါသူတို့မှားနိုင်တယ်ဆိုပြီးမစိုးရင်ရတဲ့စိတ်ချရမယ့်လူမျိုးကိုပဲတွေ့ကြမယ်ပုံရှိပါတယ်။လက်ရှိအခြေအနေပေါ်မှာမကြိုက်ကြတာတွေရှိနေပါတယ်။ဒါပေမဲ့မင်းမဲ့မိကုံးကအခြားကိုယ်စားလှယ်တယောက်ကိုရွေးချယ်လိုက်လို့လက်ရှိအနေအထားကစိတ်ချလက်ချမစိုးရင်ရတဲ့အနေအထားရမှာလားဆိုတာကိုပါ။ Trump အပေါ်လူတွေစိုးရင်ကြကြောက်ကြလေလေနိုဘာလာရွေးကောက်ပွဲမှာသူ့အတွက်အလားအလာအဆိုးဆုံးဖြစ်နိုင်လေပါပဲ
။ဒါပေမဲ့လက်တလောအချိန်ဒီမှာတော့ Trump အပေါ်မှာလူတွေရဲ့ထောက်ခံမှုတွေရနေတဲ့ဆိုပြီးနိုင်ငံတော်ဝန်ကောက်ခံတဲ့စစ်တမ်းတွေမှာပေါ်ပြပါတယ်။သူဟာ Hillary Clinton နဲ့လူထုထောက်ခံမှုအတူတူလောက်ရနေတဲ့ဆိုပြီးစစ်တမ်းတွေမှာပေါ်ပြတာကြောင့်လေလာမယ့်နိုဝင်ဘာထွေထွေရွေးကောက်ပွဲမှာသမ္မတအလောင်းဖြစ်လာနိုင်သူနည်းဦးကြားအကျိတ်နဲ့ရှင်ပြန်ရမယ့်ပုံရှိကြောင်းပါခင်ဗျာ။